နိုင်ငံရေးပါတီများမှမဟုတ်ရင်ချင်းဦးတွေဟာစစ်တပ်ကထိန်းသလိုထိန်းချုပ်လုပ်ဆောင်မဲ့အနာဂတ်ရွေးကောက်ပွဲတွေမှာစစ်တပ်ကတေချာပေါက်အနိုင်ရဖို့အရှက်မဲ့ကြိုးပမ်းချက်တွေဖြစ်တယ်လို့နိုင်ငံရေးဌာနအတိုင်ပင်ခံ Derek Shore ကပြောဆိုလိုက်ပါတယ်ပြည်သူလူထုရဲ့နိုင်ငံရေးခံယူချက်တွေကိုစစ်စွဲကဖယ်ရှားဖြစ်တာကိုကျွန်တော်တို့အဖြစ်မခံနိုင်ပါဘူးလို့ Twitter လူမျိုးစာမျက်နှာပေါ်မှာ Derek Shore က January 29ရက်ရက်စွဲနဲ့ရေးတင်ခဲ့တာဖြစ်ပါတယ်ဒီအတွက်မြန်မာစစ်ကောင်စီပေါ်တန်တမာရေးနဲ့စီးပွားရေးရာဖိအားပေးမှုတွေတိုးပေးပြီး NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရပါဝင်ဒီမိုကရေစီရေးအတွက်လှုပ်ရှားဆောင်ရွက်နေကြတဲ့အတိုက်အခံအားစုတွေကိုပို့ပြီးထောက်ခံရပါမယ်လို့ VOA မြန်မာဌာနရဲ့အမေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအတိုင်ပင်ခံကတီးတန့်ပြန်လည်ဖြေကြားလိုက်တာဖြစ်ပါတယ်။အမေရိကန်အစိုးရကလွှဲပြောင်းခွင့်ကန့်သတ်ထားတဲ့မြန်မာနိုင်ငံရဲ့ဘဏ္ဍာငွေဒေါ်လာ1ဘီလီယံကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကိုလွှဲပြောင်းပေးဖို့ NUG ရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီး VOA ကမေးမြန်းတဲ့အခါမှာတော့ဒါဟာဘဏ္ဍာရေးနဲ့ဥပဒေဆိုင်ရာခက်ခဲရှုပ်ထွေးတဲ့အခြေအနေဖြစ်ပါတယ်လို့ဖြေကြားပါတယ်။အမေရိကန်နိုင်ငံမှာထိမ့်သိမ်းထားတဲ့မြန်မာပြည်သူဘဏ္ဍာဒေါ်လာ1ဘီလီယံကိုစစ်ဘိုလ်ချုပ်တွေမတရားရယူသွားမှာကိုကောင်းဝင်နိုင်မဲ့ပိတ်ဆို့မှုတွေကိုအမေရိကန်အစိုးရကစောင်ရွက်ထားပါတယ်လို့2021ခုနှစ်ကတပ်ပရဘိုင်ဒန်ပြောခဲ့တဲ့စကားကိုကိုးကားပြီးဖြေသွားခဲ့ပါတယ်။ NUG နဲ့ဒီမိုကရေစီအရေးထောက်ခံနေတဲ့အင်အားစုတွေကိုပို့ပြီးအတိတ်ပဲရှိရှိထောက်ခံပံ့ပိုးနိုင်ဖို့ကြိုးစားနေကြောင်းနဲ့မြန်မာပြည်သူတွေရဲ့ဆန္ဒဖြစ်တဲ့ငြိမ်းချမ်းရေးတရားမျှတမှုဒီမိုကရေစီနဲ့လူ့ခွင့်ရေးတရားဥပဒေစိုးမိုးရေးတွေရရှိဖို့မြန်မာနိုင်ငံအတွက်အရက်ပဲ့အဖွဲ့အစည်းတွေမြန်မာပြည်သူတွေနဲ့အနီးကလက်တွဲဆောင်ရွက်သွားမယ်အကြောင်း VOA မြန်မာဌာနကိုပြောပါတယ်။ NUG အစိုးရကိုတရားဝင်အသိမှတ်ပြုရေးမေးခွန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာအလုံးပါဝင်နိုင်တဲ့ဒီမိုကရေစီအနာဂတ်ကိုတည်ဆောက်နိုင်ဖို့တဲ့အကြတဲ့ကိုငြင်းငြင်းချမ်းချမ်းဖြည့်ရှင်းနိုင်ဖို့အတွက် NUG ကြားကာလမျိုးသားညီညွတ်ရေးအစိုးရအဖွဲ့နဲ့တိုင်းသားလူနည်းစုအဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့ဆက်လက်တိုင်ပင်ဆွေးနွေးသွားမယ်အကြောင်းလဲ Derek Shore ကပြောကြားခဲ့ပါတယ်